ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်သည့်အဖြစ်နဲ့စင်ကာပူနိုင်ငံကမစ်နိုလင်ဟေဇာကိုခန့်အပ်လိုက်တဲ့အတွက်စစ်ကောင်စီနဲ့ဆက်ဆံရေးမှာရောလူခွင့်ရေးကိစ္စတွေကင်တွယ်တာမှာပါအဆင်ပြေနိုင်တယ်လို့လူခွင့်ရေးဆောင်ရွက်သူတွေကသုံးသပ်ပါတယ်။မြန်မာရေးကိစ္စတွေကိုဆောင်ရွက်ခဲ့ဘူးသူဖြစ်တယ်လို့ဒေသတွင်းအခြေအနေကိုလည်းအရင်တာဝန်ယူဘူးသူတွေထက်ပိုပြီးတော့နားလည်တဲ့အတွက်ပိုအဆင်ပြေနိုင်မယ်လို့ဆိုပေမဲ့ဘလို့မျိုးသူ့အတွက်စိန်ခေါ်မှုတွေရှိနိုင်ပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုသားညုံပြောပြပေးပါရှင
်ကုလသမဂ္ဂရဲ့အဆင့်မြင့်အကြီးကဲတာဝန်ယူခဲ့ဘူးသလိုပဲ Nuggets ပုံတိုင်းတန်ခံခဲ့ရတဲ့မြန်မာနိုင်ငံပြန်လည်ထူထောင်ရေးကိစ္စတွေကိုဆောင်ရွက်ခဲ့ဘူးတဲ့ Nolan Heiser ကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးခြားလေဖြစ်ခန့်လိုက်တာဟာစစ်ကောင်းဆောင်တွေနဲ့ပြည်လည်နိုင်မဲ့ဆက်ဆံရေးကိုဖော်ဆောင်နိုင်ဖို့အတွက်ကောင်းမွန်တဲ့လမ်းကြောင်းတစ်ခုဖြစ်လိမ့်မယ်လို့မြန်မာရေးလေးလာသူအတော်များများကခန့်မှန်းကြပါတယ်စင်ကာပူနိုင်ငံဖြစ်တယ်လို့ပဲမြမအကြီးနဲ့မဆိုင်တဲ့သူဖြစ်တာရဲ့နောက်စစ်ကောင်စီနဲ့ဆက်ဆံရေးမှာထင်သာမြင်သာတဲ့အပြောင်းလဲတစ်ခုဖြစ်လာလိမ့်မယ်လို့မြင်တဲ့အကြောင်းလူခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ရဲ့စီယုံလှုံ့ဆော်ရေးဒါရိုက်တာဦးအောင်စောဦးကမျှော်လင့်ပါတယ်မြမစစ်ကောင်စုံနေနဲ့အရင်တုန်းကအဆက်ဆံလှုပ်ဖူးသူဖြစ်တယ်လို့ပဲအရှိတောင်အရှာအရှာပစိဘေးကြီးဟာဖုံမျိုးမှုတွေအတွက်လဲတာဝန်ယူဘူးသူဖြစ်လို့အခုလိုမျိုးခန့်ခံရတယ်လို့သူအနေနဲ့မြင်ကြောင်းပြောပါတယ
်ကြော်ပြောင်းတဲ့နီးလန်းနေနဲ့သွားဖို့အတွက်ကိုလည်းရွေးထားတာလို့လည်းကျွန်တော်မြင်တယ်ဘာလို့လဲဆိုတော့မြမနိုင်ငံကအဆက်ဆက်ကဲဒီမြန်မာထိုင်းစံအထူးတယောက်မှအစဉ်ပြေခဲ့တဲ့လမ်းကြောင်းမှာရှိခဲ့ဦးပြီးခဲ့တဲ့အခါခစင်းရှာနာဘာဂရာဆိုလဲဘလို့မှအစဉ်မပြေမြန်မာနိုင်ငံဝင်ဖို့အချိန်ချင်းကြိုးစားတယ်ဒီပျော်ပြောင်းတဲ့နည်းတွေနဲ့ဝင်ဖို့ကြိုးစားဘလို့မှအစဉ်မပြေခဲ့ဘူးဒါကြောင့်မလို့ကျွန်တော်တို့နိုရင်းဟေစာကိုခန့်လိုက်ခြင်းအဖြစ်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးလုပ်တဲ့အခါမှာစစ်ကောင်စီနဲ့ပုံပြီးတော့နှိစက်ပြီးတော့အင်းနေနိုင်ငံတစ်ခုကဖြစ်တယ်ဆိုတဲ့ဟာအလုတ်ပူဖြစ်မဲ့ဆိုတဲ့ဟာမျိုးတွေနဲ့ဟိုငကူတန်မတ်တွေနဲ့တန်တမန်တွေနဲ့စာရင်ပို့ပြီးတော့အလုတ်ဖြစ်နိုင်တယ်လို့တော့ကျွန်တော်ကတော့ယူဆပါတ
ယ်။မြမရေကူကင်တွေတဲ့နေရာမှာခရစ်စတင်းဘာဂနာတွေ့ကြုံခဲ့ရတဲ့စင်ခေါ်မှုတွေကိုနိုလန်ဟေဇာအနေနဲ့သတိထားရှောင်ရှားနိုင်လိမ့်မယ်လို့နိုင်ငံရေးလေ့လာသူတချို့ကမြင်ပါတယ်။ရခိုင်ပြည်နယ်ရ ेंजर ကိစ္စအပါအဝင်တခြားစင်ခေါ်မှုတွေနဲ့မတူတာကတော့အာနာသိမ့်ပြီးတဲ့နောက်ပိုင်းမှာဖြစ်လာတဲ့နိုင်ငံရေးအခြေအနေတစ်ခုနိုလန်ဟေဇာအနေနဲ့ဖြတ်တန်းရလိမ့်မယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူမတ်တင်စာရှင်းလင်းကြီးကပြောပါတယ်။
လူရင်းကြအရင်းနဲ့ပဲပတ်သက်ပြီးဖြစ်ဖြစ်လူငယ်စုအရင်းနဲ့ပဲပတ်သက်ပြီးဖြစ်ဖြစ်ပေါ့နော်မြန်မာပြည်ရဲ့ပြည်သူတွေရဲ့ဟိုအားပေးထောက်ခံမှုတွေတရိပ်ရိပ်နဲ့တိုးလာတဲ့အချိန်မှာသူ့အနေနဲ့ရင်းကြအရေးပြောမလားဒီဖြစ်သင့်ဖြစ်တိုက်တဲ့နိုင်ငံတော်ရဲ့အနာဂတ်တည်ဆောက်ရေးလုပ်ငန်းတွေသွားမယ်ဆိုရင်ပဲဖြစ်ဖြစ်ပေါ့နော်ဒါကပြည်တွင်းထဲကဟိုဆန့်ကျင်ကန့်ကွက်မဲ့သူတွေဟာကိုသူတို့ထက်သွင်းစဉ်းစားရဖို့တိတ်တော့မရှိတော့ဘူးတခုပဲသူ့အနေနဲ့ဟိုကျမတို့မြင်တဲ့ challenge ကြုံရမှာကဒီစစ်တပ်ပေါ့နော်စစ်ကောင်စီနဲ့သူတို့ထိတွေ့ရတဲ့အချိန်တွေသူဖြစ်လာတဲ့အခါမှာတော့သူ့ဘက်ကဒီအခြေခံစံနှုန်းတန်ဖိုးတွေကိုအခြေခံတဲ့ဟောဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုတယ်အဲ့လိုမဟုတ်ဘူးဆိုရင်တော့ဒီအင်အားစုတော်လိုင်းအင်အားစုတွေရဲ့စန့်ကျင်ကန့်ကွက်မှုတွေသူအများကြီးကြုံရမှာဖြစ်တယ်အဲ့ဒီခုကိုလည်းကျမတို့အဓိကစိုးရိမ်နေပါ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်နိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်ပြဿနာတွေအများကြီးရှိနေပါတယ်။ပြည်နယ်နဲ့တိုင်းတချို့မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုင်းဒေသလက်နက်ကင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်နေရက်စွန့်ခွာသူတွေတဖြည်းဖြည်းများလာပြီးတော့လူသားချင်းစာနာမှုအကူအညီတွေလည်းအလွန်မင်းလိုအပ်နေပါတယ်။ကုလသမဂ္ဂအနေနဲ့ဒါကိုဖြေရှင်းနိုင်ဖို့အတွက်အခုဒီကုလသမဂ္ဂအထူးကူစလေအနေနဲ့ပပနက်နက်ကိုကင်တွယ်ရလိမ့်မယ်လို့မြန်မာရေးလီလာသူတွေကယူဆကြပါတယ်ခင်ဗျာ။